ဧပြီလ21ရက်နေ့ကတပ်တန်းကိုဆုံးခဲ့တဲ့ကချင်နဲ့ရှမ်းပြည်နယ်မြောက်ပိုင်းအတွင်းမှာလေးလကြာအပြစ်ခတ်ရဆဲထားတဲ့အချိန်ကာလကိုဇွန်လ9ရက်နေ့ထိနောက်ထပ်2လတိုးမြင့်တက်မှတ်တဲ့အကြောင်းမြန်မာအစိုးရတပ်ကမနေ့ကကြေညာပါတယ်။ရခိုင်ပြည်နယ်ကတော့အရင်တိုင်းပဲအပြစ်ထားတဲ့ဒေသတွေမှာထက်မထားပါဘူး။အပြစ်ရေးဆွေးနွေးမှုတွေပေါ်ပြည်ပရောက်တိုင်းသားဖွဲ့စည်းရေးရဲ့အမြင်တွေဘယ်လိုရှိလဲဆိုတာမယ့်ညနေဆက်ပြောပါလိမ့်မယ်။
2018ခုနှစ်ဒီဇင်ဘာလကနေ2019ခုနှစ်ဧပြီလအထိတက်မှတ်ထားတဲ့အပြစ်ခတ်ရစဲရေးကာလကိုထပ်ပြီးတိုးပေးဖို့ KIO KIE ကချင်လူမျိုးရေးအဖွဲ့ TNLA တအောင်းလူမျိုးရေးအဖွဲ့ MNDAA ကိုကန့်တက်ဖွဲ့တို့ကတောင်းဆိုလာတဲ့အတွက်ကြောင့်ဖြစ်တယ်လို့ဧပြီလ30ရက်နေ့ကထုတ်ပြန်တဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်ယုံကြေညာချက်ကဆိုပါတယ်တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA မှာလက်မှတ်ရေးထိုးနိုင်တဲ့အထိငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုဆက်လက်ဆွေးနွေးနိုင်ဖို့အတွက်မြန်မာတက်မတော်ဘက်ကအပြစ်ရထားတဲ့ကာလကိုထပ်တိုးပေးဖို့အဲ့ဒီသုံးဘွဲကနေပန်ကြားလာတဲ့အတွက်ဂျွန်လကုံအထိတိုးမြင့်တက်မှတ်လိုက်ကြောင်းအဲ့ဒီထုတ်ပြန်ချက်မှာဖော်ပြထားတာပါတက်မတော်ဘက်ကအခုလိုထုတ်ပြန်ချက်ဟာအစိုးရငြိမ်းချမ်းရေးကိုယ်စားလှယ်အဖွဲ့နဲ့မြောက်ပိုင်းမဟာမိတ်လေးဘွဲတို့မနေ့ဧပြီလ30ရက်နေ့ကရှမ်းပြည်နယ်မူဆယ်မြို့မှာဆွေးနွေးခဲ့ကြပြီးတဲ့နောက်ထွက်ပေါ်လာတာဖြစ်ပါတယ်ဒီဆွေးနွေးပွဲရလဒ်ထူးခြားချက်အဖြစ်အရင်ကအစိုးရနဲ့တက်မတော်ဘက်ကတခြားလုံးကင်ဆွဲထားတဲ့ NCA အပြစ်ရဲ့စာချုပ်မှာအားလုံးပါဝင်လက်မှတ်ရေးထိုးဖို့ဆိုတဲ့အခြေအနေမျိုးမဟုတ်ဘဲတိုင်းဒေသလက်နက်ကိုင်တပ်ဖွဲ့ချင်းစီနဲ့ဆွေးနွေးညှိနှိုင်းမှုအချက်ကိုပြောင်းလဲသဘောတူခဲ့ကြောင်းမြောက်ပိုင်းမဟာမိတ်ခေါင်းဆောင်တွေကဆွေးနွေးပွဲအပြီးသတင်းမီဒီယာတွေနဲ့တွေ့ဆုံရမှာပြောကြားခဲ့ပါတယ်။အခုလိုတွေ့ဆုံဆွေးနွေးပွဲမျိုးကိုကြိုဆိုပေမဲ့လက်တွေ့မှာမြန်မာစစ်တပ်အပေါ်ယုံကြည်မှုတိတ်မရှိဘူးလို့ American ပြည်ထောင်စုအခြေစိုက်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌကမ်ဆန်းကဗီဒီယိုကိုပြောပါတယ
်အခုဒီလိုစီဝေးတိတ်ဆုံတာဟိုကဒီကရောက်တို့ဒီအချင်းမဟာမိတ်ကဖက်ချန်လန်းစနဲ့ပြီးတော့ကျိုးဆိုးပါတယ်မတွေ့တာထက်ရတာတွေ့တာတော့ပိုကောင်းတယ်ဆွေးနွေးတာထက်ဆွေးနွေးရပိုကောင်းတယ်သပွဲပေါ်မှာအညှိနှိုင်းတဲ့အလုပ်ကတော့ပုံမှန်ကျွန်တော်ကဒီလူစုအနေဖြင့်ထောက်ခံပါတယ်ဒါပေမဲ့စစ်တပ်ရဲ့ဟန်ပြနိုင်ငံရေးမဖြစ်ဖို့အတွက်အရေးကြီးတယ်လို့ကျွန်တော်မြင်ပါတယ်လုံခဲ့တဲ့လေးလအချိန်ပေးထားပါသေးတာဆိုမဲ့ဒီတချို့တက်ရင်းတွေရောတိုင်းလိုက်တာတွေရှိခဲ့ပါတယ်ပြစ်ခတ်ရဆဲတဲ့ဆိုတာကြော်ညာပေမဲ့တကယ်ဆိုတော့လက်တွေ့အကောင့်တွေမဖော်နိုင်ခဲ့ပါဘူးထို့နည်းတူနောက်ထပ်နှစ်လဆိုတာနိုင်ငံကြီးလက်ကွက်ပြမဖြစ်ဖို့ပဲအရေးကြီးပါတယ်ချုပ်ငိမ့်မယ်ဆိုရင်တပြည်လုံးချုပ်ငိမ့်ဖို့အရေးကြီးပါတယ်တခိုင်ဒေတာကိုရောခြံသစ်ထားမှာဖြစ်ပေနဲ့တနိုင်ငံလုံးကိုကျင်ညာပြီးမှတနိုင်ငံလုံးမှာဒီလိုထိုးစစ်ဆင်တဲ့ဟာရယ်အကုန်လုံးအခိုင်အမာအကုန်လုံးရဆဲဖို့ကတော့အရေးကြီးဆုံးပါပဲလို့ဒီကကျွန်တော်တိုက်တွန်းချင်ပါတယ
်အစိုးရနဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ဆွေးနွေးပွဲအခြေအနေကိုစောင့်ကြည့်နေတဲ့ American ရခိုင်လူမှုအဖွဲ့အစည်းဒုဥက္ကဋ္ဌကိုသိန်းထွန်းစံကတော့ရခိုင်ပြည်နယ်မှာမြန်မာစစ်တပ်ဘက်ကအရက်သားတွေပေါ်ပြစ်မှတ်ထားတိုက်ခိုက်မှုတွေကိုချက်ချင်းရပ်တန့်ဖို့ပိုးပြီးလိုလားကြောင်းအခုလို VOA ကိုပြောပါတယ
်နိုင်ငံတကာမှာရှိတဲ့ရခိုင်မျိုးသားတွေကတော့အစတည်းကအများကြီးတော့မျှော်လင့်ချက်မရှိဘူးပေါ့နော်ကျွန်တော်တို့စောင့်ကြည့်နေကြတယ်အဲဒါပေမဲ့ရခိုင်ဘက်ကတက်ပြီးတော့လုံနေအောင်မဲထိုးစစ်ဆင်နေအောင်မဲလို့ကျွန်တော်တို့ယူဆထားပါတယ်အခုကြည့်ရတာယူအဲ့ဒီအတိုင်းပဲဆက်ဖြစ်နေတာပေါ့နော်ဒါပေမဲ့ပြဿနာကဘာလဲဆိုတော့ရုပ်ခတိ3000ကျော်လောက်ဖြစ်နေတာကိုလည်းပြစ်ထားတယ်ပြီးတော့ကုညီမဲ့ဖွဲ့စည်းရေးအားလုံးကိုလည်းပိတ်ဆို့ထားတယ်ပြီးတော့အဲ့ဒီလူတွေကုညီကိုကြိုးစားတဲ့လူတွေကိုလည်းဖမ်းဆီးတယ်တပ်ဖြတ်တယ်ပြီးတော့ဂျွာသားတွေအများကြီးကိုကျွန်တော်ကြားရာနဲ့ချီပြီးတော့ဖမ်းထားတယ်ပြီးတော့အဲ့ဒီထဲကလူတွေလည်းတယောက်ပြီးတယောက်အသက်ခံနေရတယ်တိတ်ဆက်နေရတယ်ကြားတယ်ပေါ့အဲ့ဒီဟာရအားလုံးဘလို့မလက်ခံနိုင်ကြအောင်မရှိပါဘူးကျွန်တော်တို့ကတော့အဲ့ဒါကိုပဲမြန်မာအစိုးရကမြန်မာစစ်တပ်ကအဲ့ဒီဟာကိုလုံးဝရပ်ဖို့အတွက်လိုလားပါတယ
်မနေ့ကမူဆယ်မှာပြုလုပ်တဲ့အပြစ်ခတ်ရစဲရေးဆွေးနွေးပွဲကိုပြည်ထောင်စုငြိမ်းချမ်းရေးကော်မရှင်ဒုဥက္ကဋ္ဌဦးသိန်းစောဦးဆောင်နဲ့ကိုယ်စားလှယ်အဖွဲ့နဲ့မြောက်ပိုင်းမဟာမိတ်လေးဘွဲ့ဖြစ်တဲ့ KIO KIE TNLA MNDAA နဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့ဖြစ်တဲ့ AA ကခေါင်းဆောင်တွေတက်ရောက်ခဲ့ကြပါတယ်။အခုလိုဆွေးနွေးပွဲမျိုးကိုမေလမှာဆက်ပြီးလုပ်ဖို့သဘောတူညီခဲ့ကြပါတယ်။ဒီဆွေးနွေးပွဲကိုဧည့်သည်တော်အဖြစ်တရုတ်အစိုးရအာရှရေးရာအထူးကိုယ်စားလှယ်မစ္စတာဆုံထောင်းဦးဆောင်တဲ့အဖွဲ့လည်းတက်ရောက်ခဲ့ပါတယ်ရှင်။